မြန်မာနိုင်ငံမှာအခုရက်ပိုင်းကိုဗစ်ဗီဇပြား Omicron BA4 နဲ့ BA5 ရောဂါပိုးကူးစက်နှုန်းတွေမြင့်တက်လာတယ်လို့ကျန်းမာရေးဌာနကပြောပါတယ်။ပြည်တွင်းကူးစက်မှုတွေလည်းကျိုးလာနေတာကြောင့်ပြည်သူလူထုတွေမပေါ်ဆကြဖို့နဲ့ရောဂါကာကွယ်ရေးအစီအစဉ်တွေကိုလည်းဆက်ပြီးတော့လိုက်နာကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ရခုံကားလာတဲ့တင်းတွေကိုတော့မမျှသစင်အောင်ပြောပြပေးပါမယ်ရှင်။
ကိုဗစ်မျိုးဗီဇပြောင်း Omicron BA4 နဲ့ BA5 ရောဂါပိုးကူးစက်နှုန်းတွေဩဂုတ်လအလယ်လောက်ကစပြီးတော့မြင့်တက်လာတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ်။ကူးစက်မှုနှုန်းများလာတဲ့အတွေ့သတိပေးထုတ်ပြန်ထားတဲ့ကျန်းမာရေးဆိုင်ရာစီမံစည်းကမ်းတွေနဲ့အညီနေထိုင်မှုသူကသတိပေးပြောဆိုတာပါ။
ဒီတက်လာတော့ကျွန်တော်ထုတ်ပြန်လာတာပေါ့နော်ကျွန်တော်ကိုရက်ကဆို90 80 60ပေါ့နော်ဒါကိုတွေ့ရခိုင်းတော့ဆိုတော့တွေ့ရခိုင်းတော့ပြီးပါပေါ့နော်လောက်ထီတော့ကျွန်တော်တက်လာတော့တွေ့ရတယ်ပြီးပါဝင်ရောက်လာတယ်လူတွေအားလည်းအချိုးအစားတစ်ခုပေါ့နော်ရှိနေသေးတယ်အဲနောက်ပိုင်းမှာတော့သူကပြည်တွင်းကနည်းနည်းပုံများလာတယ်ပေါ့နော်ငယ်ဒီနေထားပြီးလည်းတွေ့ရတယ်အဲတော့ဒီ B.4 ဒီ B.5 ကဒီအင်ဂျင်နိုင်ငံတွေမှာဖြစ်နေတာလေကဘာတွင်းလုံးမှာဖြစ်တဲ့အနေအထားဒါသူ့ကိုကျွန်တော်ကဆော့တွက်လို့များပါဘောနော်သူရဲ့ဒီ infection ရတဲ့ rate ကတော့သူကများလာနိုင်တယ်ဘောနော
်အခုလိုမျိုးကူးစက်သူများလာတဲ့အချိန်မှာယောဂအခန်းရှိတဲ့အသက်အရွယ်ကြီးသူတွေနဲ့ကိုယ်ခံအားကျနေတဲ့သူတွေဆိုရင်ကူးစက်လွယ်တာမို့ပို့ပြီးတော့သတိထားဖို့ဒေါက်တာတန်နိုင်စိုးကပြောပါတယ်အရင်ကိုဗစ်ပိုးတွေ့ရှိသူ10ခန်းမှရှိတာကနေဩဂုတ်လ31ရက်နေ့မှာပိုးတွေ့သူ104ဦးထိမြင့်တက်လာတယ်လို့စစ်ကောင်စီကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ဩဂုတ်လအတွင်းမှာကိုဗစ်ရောဂါလူနာသေ1129ဦးတွေ့ခဲ့ပြီးအဲ့ထဲကပြည်ပကူးစက်သူ329ဦးနဲ့ပြည်ရင်းကူးစက်သူက938ဦးရှိတဲ့အကြောင်းစစ်ကောင်စီကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်အရသိရပါတယ်။အခုနောက်ပိုင်းကူးစက်မြန်ကိုဗစ်ပိုးဟာအရင်ကလိုပြင်းထန်တဲ့လက္ခဏာသိမ့်မတွေ့ရတာကြောင့်လူတွေကသိမ့်မစိုးရင်ကြတော့တဲ့အကြောင်းနဲ့စီမံစည်းကမ်းတွေကိုသိမ့်မလိုက်နာတော့တဲ့အကြောင်းရန်ကုန်မြို့ကအထွေထွေယောဂကုဆရာဝန်ဒေါက်တာကျော်မင်းထွန်းကအခုလိုပြောပါတယ်
။အခုလူတွေကကိုဗစ်ကိုသိအာရုံမဲ့တော့ဘောနော်နောက်ပိုင်းမှာပေါ့နော်။ဒါဒီကိုဗစ်ကအချိန်တိုင်းကောင်းသွားမှာပါပေါ့နော်။အဲဒီလိုကြတော့ကာကွယ်ဆေးကနှီးချိန်အောင်ထိုးထားပြီးပေါ့နော်။ငါကိုဗစ်မဖြစ်တော့ဘူးပေါ့နော်။အဲဒီတော့ဒီကိုဗစ်ကအလကားပါပေါ့နော်။ဒီအပြော့တယ်ပေါ့နော်။အချိန်တိုင်းလည်းကောင်းသွားမှာပါဆိုပြီးတော့အဲလိုပေါ့တယ်ပေါ့နော်။ပေါ့ပြီးတော့မက်စ်မတက်ဘူး။ပြီးတော့စီကန်နေမှလာမယ်ဆိုရင်တုတ်ကွေးပေါ့နော်။တို့ကြားဒီတုတ်ကွေးဖြစ်တာပါပေါ့နော်။ကိုဗစ်ဆိုပြီးတော့ပြောမယ်ဆိုရင်လက်မခံဘူး။ကိုဗစ်ဆိုပြောဖို့ကလက္ခဏာတူရယ်လေ။တော်တော်အပြင်းအထားကြီးရယ်ရရှိနေရယ်။အဲပြီးတော့မချို့ကြောင့်လက်ဝင်းတွေအာသီးတွေကြောင်ပြီးပြီးတယ်ပဲအဖြစ်အောင်ရောက်တယ်။ဝမ်းရှောင်းဝမ်းပြည့်တွေဖြစ်တယ်။ဒီနှုံးတွေပေါ့နော်။အဲလိုလက္ခဏာဆိုတန်းပြောလို့ရတာပေါ့နော်။စစ်ကြည့်လိုက်ရင်ခါတန်းပေါ်လာ။အဲအဲလိုပေါ့နော်။အဲကိုဗစ်နဲ့တူရယ်နော်။စစ်ကြည့်မလားပေါ့နော်။စစ်ကြည့်ရလိုအပ်တဲ့ကုသမှုပေးမယ်ပေါ့နော်။အဲလိုပြောရင်တော့မလက်မခံကြဘူးပေါ့နော်။ဒါကြာဒီကိုဗစ်ပါဆရာ။ကိုဗစ်ဆိုလည်းဘာမှမထူးဘူးပေါ့နော်
။ကိုဗစ်ရောဂါပြင်းထန်တဲ့လူနာတွေအတွေ့ဆေးရုံတွေမှာကုသပေးနိုင်မှုပြင်ဆင်ထားသလိုကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုအားစိုက်ပြီးတော့ဆောင်ရွက်နေတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောဆိုပါတယ်။တစ်ချိန်တည်းမှာပဲပါဇက်နဲ့နှာခေါင်းဆီးတွေစနစ်တကျတက်ဆင်မှုနဲ့ကိုဗစ် -19 ကာကွယ်ဆေးနဲ့ထပ်ဆောင်ကာကွယ်ဆေးတွေကိုထိုးနှံမှုလူတွေကိုသတိပေးနှိုးဆော်နေပါတယ်ရှင်။